အာဆန်ထိပ်ပြီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အတင်းကြီးရဲ့ရည်တည်ချက်ကိုမြန်မာစစ်ကောင်စီကတောက်ွက်လိုက်ပါတယ်။ဒီလနှောင်းပိုင်းကျင်းပတဲ့ထိပ်ပြီးအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုမဖိတ်ဖို့အလက်ကျဥက္ကဋ္ဌဘူရန်နိုင်ငံကစနေနေ့မှာတင်ဝင်ချင်းညာလိုက်ပြီးတဲ့နောက်စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကချင်းညာချက်ထုတ်ပြန်လိုက်တာပါ။အာဆီယံဥက္ကဋ္ဌရဲ့ချင်းညာချက်မှာဒေတာရင်းလုံခြုံရေးနဲ့စီးနင်းစည်းကမ်းအခြေခံအဖွဲ့အစည်းတစ်ခုဖြစ်တဲ့အာဆီယံရဲ့ညီညွတ်မှုယုံကြည်ကိုးစားခံရမှုနဲ့အရေးပါမှုတွေပေါ်မှာမြန်မာနိုင်ငံပြည်ထောင်စုကရိုက်ချက်လာနေတာကြောင့်အဖွဲ့ဝင်တွေစိုးရိမ်နေကြောင်းဖော်ပြထားပါတယ်။မြန်မာစေကောင်းဆောင်စားနိုင်ငံရေးဌာနကမဟုတ်တဲ့ပြည်တယောက်ကိုသာလက်ခံဖို့တောက်ကြနေအာဆီယံနိုင်ငံတိုင်းဝန်ကြီးတွေအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ပြီးနောက်တည့်မှာပြည်ဝင်ချင်းညာချက်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။မြန်မာစစ်ကောင်စီနိုင်ငံတိုင်းဝန်ကြီးဌာနကတော့မြန်မာနိုင်ငံကကိုစားပြုတက်ရောက်မဲ့သူနဲ့ပတ်သက်ပြီးအာဆီယံရဲ့ဆုံးဖြတ်ချက်ဟာအဖွဲ့ကြီးရဲ့အခြေခံမူရင်းနဲ့ကိုက်ညီမှုမရှိတဲ့အတွက်စိတ်ပျက်ကြောင်းနဲ့အပြင်းထန်တန့်ကွက်ကြောင်းတုံ့ပြန်ပါတယ်။မြန်မာနိုင်ငံမှာဖက်ဒရယ်ကျစ်အာဏာသိမ်းပြီးနောက်ဆက်တွဲနိုင်ငံရေးချက်တွေပေါ်နေတာကိုဖြေရှင်းဖို့ရည်ရွယ်ပြီးတော့အထူးကိုယ်စားလှယ်တူတာဝန်ပေးဖို့ပါဝင်အာဆီယံကပြီးဧပြီလထဲမှာဘုံသဘောတူညီချက်၅ချက်ချမှတ်တာဖြစ်ပါတယ်။ဒါပေမဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆုစီပေါဝင်တက်ဆိုင်သူတွေနဲ့တွေ့ခွင့်မရသေးတာကြောင့်အာဆီယံနဲ့နိုင်ငံတကာအတိုင်းအတာကနေဖိအားပေးနေကြတာဖြစ်ပါတယ်။